2018ကမ္ဘာဖလားဒီကနေ့ควอเตอร์ไฟแนลပွဲတွေမှာတော့ဘောလုံးဘိုးเออังกฤษနဲ့สวีเดนအင်ရှင်ရုရှားနဲ့ครูเอเชียတို့တွေ့ကြမှာဖြစ်ပါတယ်အင်္ဂလန်နီးပြဆောက်ဂိတ်ကတော့သူ့အသေးဟာလူငယ်တွေနဲ့အတွေ့အကြုံနှဲပေမဲ့တမိုင်းမှတ်တိုင်တစ်တီထက်ရေးသွားခြင်းနဲ့လို့ပြောလိုက်ပါတယ်ခရိုအေးရှားနဲ့တွေ့မဲ့ရုရှားအသေးအနေနဲ့အင်ရှင်ဆိုတဲ့အာသာချက်ကိုယူပြီးနောက်တစ်ဆင့်ကိုတက်လှမ်းနိုင်မလားဒီပွဲစဉ်တွေအတွက်အသင်းတွေရဲ့ပြင်ဆင်မှုတွေနဲ့ပွဲကြိုခံမှန်းချက်တွေကိုတော့ကိုရနိုင်ပြောပြပေးပါရှင်
ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲဒီကနေ့ควอเตอร์ไฟแนลပွဲစဉ်တွေမှာတော့အင်္ဂလန်နဲ့ဆွီဒင်ရုရှားနဲ့ครูเอเชียတို့ကစားကြမှာဖြစ်ပါတယ်ဒီမှာစံတော်ချိန်ည8နာရီခွဲမှာတော့ဘောလုံးဘိုးကြီးအင်္ဂလန်နဲ့ဆွီဒင်တို့ဆမာရာမြို့မှာထွေးကြမှာပါ။အင်္ဂလန်နီးပြ Gareth Southgate ကတော့
We came into this tournament as the least experienced team. We're one of the youngest teams in it.
ကျွန်တော်ကဒီပြိုင်ပွဲမှာအတွေ့အကြုံအနည်းဆုံးအသင်းတစ်သင်းဖြစ်ပြီးအသက်ငယ်ဆုံးအသင်းတွေထဲကတစ်သင်းပါ။ဒါပေမဲ့ကျွန်တော်တို့အသင်းကအမြဲတမ်းတိုးတက်နေပြီးကိုယ်တိုင်မိုက်ကိုရေးချင်တာပါ။ခင်ဗျားတို့သိရတဲ့ကျွန်တော်တို့စနစ်အတွင်းရှုံးထွက်စဉ်ကိုပထမဆုံးအချိန်နိုင်ခဲ့တယ်။ကမ္ဘာဖလားမှာလည်းပယ်နယ်တီကိုပထမဆုံးအချိန်နဲ့နိုင်ခဲ့ပါတယ်။ဒီပွဲထဲမှာဂိုးအများဆုံးသွင်းခဲ့ပါတယ်။ဒီတော့ကျွန်တော်တို့ကသမိုင်းဆန်ချိန်အသစ်တွေထပ်ပြီးတင်းကျင်ပါတယ်။1990ပြည့်နောက်ပိုင်းကမ္ဘာဖလားမှာဆီမီဖိုင်နယ်ကိုမရောက်သေးဘူးဆိုတော့ကျွန်တော်တို့သိပါတယ်။ဒါကြောင့်လဲကျွန်တော်ဆီမီဖိုင်နယ်ကိုတက်ချင်တယ်ဆိုတော့ဒီပွဲကိုကျွန်တော်တို့ကအပြည့်အဝအာရုံစိုက်ထားပါတယ
်။အပြင်အင်္ဂလန်သင်းကောင်းဆောင်ဟယ်ရီကိန်းကလည်းသူတို့အနေနဲ့ဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ဖြစ်ဒီပွဲနိုင်ဖို့အတွက်ကိုအစွမ်းကုန်ကြိုးစားသွားမယ်လို့ပြောပါတယ်။အင်္ဂလန်နဲ့ဆွီဒင်တို့25ချိန်တွေ့ဘူးပြီးတော့ကမ္ဘာဖလားမှာတော့ဒါကတတိယချိန်တွေ့တာပါ25ချိန်တွေ့တာမှာအင်္ဂလန်က10ပွဲနိုင်9ပွဲရှုံးပြီးတော့9ပွဲတည်ကြပါတယ်2001ကမ္ဘာဖလားမှာတကိုးစီတည်ကြပြီးတော့2006ကမ္ဘာဖလားမှာတော့သူတို့နှစ်ကိုးစီတည်ကြခဲ့တာပါဆိုတော့အင်္ဂလန်နဲ့ဆွီဒင်အပေါ်ဘောလုံးကျွမ်းကျင်သူတွေကဘလို့ခံမှန်းပါသလဲအာဇာကလောင်ရှင်ကိုဇော်မျိုးတန်ကတော့
အင်္ဂလန်ကကျွန်တော်တို့ဒီကိုလံဘီယာနဲ့ပွဲမှာကစားသွားတဲ့ချိန်မျိုးဆိုရင်တော့ဆွီဒင်ကိုနိုင်ဖို့တော်တော်ခက်မှာပါဗျာသူတို့နှစ်သင်းကလည်းပြိုင်ပွဲမျိုးစုံမှာ25ကျင်းတော့တွေ့ပြီးတော့တစ်ပင်းနဲ့တစ်ပင်းအပါကြီးရမှာတော့လေဒါကတော့အတိတ်မှတ်တမ်းပါကြာတယ်ကမ္ဘာဖလားပြိုင်ပွဲမှာတော့သူတို့နှစ်ပင်းကမကြိမ်လားမသိဘူးဆိုပြီးတော့နှစ်ပင်းလုံးတည်ရကြတာပဲပေါ့ပြီးတော့ဒီပွဲကတော့ဟိုအင်္ဂလန်နေနဲ့ကိုလံဘီယာနဲ့ပွဲတော့ကလို့ဖြူစမ်းပြူးနဲ့ဆိုတော့စိတ်မလွယ်လာဘူးအထူးသဖြင့်တော့ကျွန်တော်တို့ဒီစာလင်တို့လင်ဂျတ်တို့ဂယ်လီလီတို့ကဟိုခရီးချင်းကိုရအောင်ဖန်တီးပေးနိုင်တာမျိုးမရှိရင်ဟိုအင်္ဂလန်အဲ့တဲ့ပြည်သွားနိုင်တယ်လို့ကျွန်တော်အဲ့လိုပဲတွေးမှကျွန်တော်ဆွေဒင်ရဲ့ခြေဆံကအထူးသဖြင့်တော့တည်နေတယ်ဗျာတည်နေတယ်ပြီးတော့သူတို့ရဲ့အားကနောက်တန်းပြဒီနေ့သူတို့ရတာကဂိုးတွေရဲ့လေးဂိုးလောက်ကိုနောက်တန်းကပြင်လာပါလိမ့်ဆိုတော့ဒီချက်ကဘာကိုပြနေလဲဆိုတော့ခြေဆံကဒီစက်ပြီးကြရနေရဂိုးရောက်ပြင်နိုင်မှုမအသေးကြတယ်ခြေဆံကလည်းအင်္ဂလန်ကတော့မိနစ်90ပြည့်တဲ့အထိတည်ရလောက်ရဖို့အတွက်ကိုထိနေသားလာပါပဲအမှအဲ့ဒီအမှအင်္ဂလန်ကဂိုးရလို့ဆိုတော့အတင်းတက်ဖြစ်လို့ရှိရတော့ဒါအင်္ဂလန်အမှားဖြစ်သွားပါပေါ့ကတော့ဖြူရင်းကအင်္ဂလန်ကိုသူ့ရဲ့တပါနဲ့အတွေ့အကြုံကမျောလင်းနဲ့အနိုင်ရပါနိုင်တယ်လို့ကျွန်တော်အဲ့လိုပဲတွေ့ပါတယ
်။ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးရံကတော့အခုလိုပြောပါတယ်
။အင်္ဂလန်ကစီဒန်နဲ့တွေ့ရင်ကမ္ဘာဖလား၄ချိန်စလုံးပြည်ပြီးကြာပါ။နောက်အင်္ဂလန်ရဲ့စိုက်စစ်အားကတကယ်ချန်စစ်ကောင်းတဲ့အသင်းတွေနဲ့ဆိုရင်ဂိုးရောက်ဖို့ခက်တယ်ပြော။အဲ့တော့စီဒန်ရဲ့ချန်စစ်ကလည်းတော်တော်လေးကိုကောင်းနေတဲ့အချိန်ဆိုတော့အင်္ဂလန်ပြည်ပြီးကြာသွားနိုင်တယ်လို့ထင်တယ်ဒီဘွေးကို။ Confident တယ်ဆိုရင်တော့အင်္ဂလန်တက်ပေါ်မယ်တင်အင်္ဂလန်ကအထိပိုးကစားထားရတဲ့ကိုလံဘီယာနဲ့ပွဲအတွေ့အကြုံတွေရှိသွားတော့ဒီနောက်တစ်ဆင့်ဆိုရင်တော့အင်္ဂလန်တက်ပေါ်မယ
်ဒီမှာစံတော်ချိန်ည7နာရီခွဲမှာတော့ quarter final နောက်ဆုံးပွဲစဉ်ဖြစ်တဲ့ရှေ့ဥရောပနှစ်သင်းဖြစ်တဲ့အင်ရှင်ရုရှားနဲ့ချီဆော်နေတဲ့ခရိုအေးရှားအသင်းတို့တွေ့ကြမှာပါဒီနှစ်သင်းဟာတမိုင်းတစ်ချောင်းနှစ်ကြိမ်သာတွေ့ပူပြီးတော့ခရိုအေးရှားကတပွဲနိုင်တပွဲတည်ကြထားပါတယ်ဒုတိယဆက်မှာစပိန်ကိုပယ်နယ်တီနဲ့ကျော်ဖြတ်ခဲ့တဲ့အင်ရှင်ရုရှားအနေနဲ့ခရိုအေးရှားကိုအတိုင်ယူပြီး semi final ကိုတက်နိုင်မလားSoccer Follow Journal Editor ချုပ်ကိုကျော်ကျော်မျိုးရံကတော
့ဒီဘွဲမှာတော့ Croatia နောက်ဆက်တက်ပေါင်းမယ်လို့ထင်တယ်။ Croatia မိနစ်90လည်းအနိုင်ရမယ်။ Russia ကသူကဆန်စစ်သက်သက်ကြီးကစားနေရဲ့အတင်းလို့ထင်တယ်။ဟို Spain အတင်းကဘောလုံးအရင်ဆိုင်ပြီးစိုက်စစ်ကိုမပန်ဘူးပြီးနိုင်လို့တော့ Russia ခံမှာပါတော့။တကယ်တော့ Croatia လိုကွင်းနဲ့ပန်ပြီးမှုအားကောင်းတဲ့အတင်းနဲ့တွေ့မှာရှိရင်တော့ Russia ကစစ်ကဖိတ်မထရအောင်ဒီ။အင်းစင်အပါကျရှိနေတယ်။သူ့အတင်းရဲ့ဆော့ဆောင်ကြီးကတော်တော်လေးကိုကိုရီးယားနဲ့ဆင်တယ်ဆိုရင်လေအခုရီးယားကပွဲတိုင်းလိုလိုစွမ်းဆောင်မှုကောင်းတာပြီးတော့ပွဲတိုင်းလိုလိုလည်းဂိုးရထားတဲ့အတင်းဆိုတော့နောက်ခံစစ်ပိုင်းကလည်းကောင်းမွန်တဲ့အခါကျတော့တိုက်စစ်အားနည်းချက်ရှိရသော်ရှာဂိုးရဖို့တော့ဆက်ဆဲသွားနိုင်တယ
်ဆိုတော့ဒီပွဲပေါ်အာဇာကလောင်ရှင်ကိုဇော်မျိုးတန်ကရောဘယ်လိုခံမှန်းထားပါသလဲ
ရုရှားနဲ့ကိုရီးယားပွဲကကိုရီးယားလည်းနိုင်သွားဖို့များပါတယ်တို့လည်းပဲအင်းရှင်အပင်းနေနေကဒီควอเตอร์ไฟနယ်အဆင့်ကိုရောက်လာပြီဆိုတော့ဘယ်လိုပဲပြောဟိုခံလာမှာပဲလေဆိုတော့ရုရှားကတော့ကျွန်တော်တင်တဲ့ဒီပွဲမှာခွေရသူတွေကိုလည်းဖွင့်လာဖို့တိတ်မရှိဘူးသူတို့နှစ်သင်းရဲ့ ကစားသမားကုပွဲမှုကလည်းတော့ကွာပါတယ်။နောက်တခြားအရေးကြီးတဲ့အချက်ကတော့ကျွန်တော်တို့ဒီရာဇမဒီနေ့ဖြူရန်တော်လေးပြနေတာကော့ပေါ့ဗျာ။ဒါကော့ပါမှုကသိနေသေးကြတော့ဆိုဒီချက်ကလည်းရာဇအားနည်းချက်ဖြစ်နေရပေါ့။ကုရိကာတော့ကစားသမားအပြည့်စုံနဲ့ကစားမှသူတော့ကုရိကာပဲအနိုင်ရသွားဖို့ရှိတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်
။မနေ့ကပွဲစဉ်တွေမှာတော့ပြင်းစင်တဲ့ Belgium တို့အနိုင်ရပြီးတော့ semi final ကိုတက်သွားကြပါပြီ။ဆိုတော့ဒီကနေ့မှာဘယ်အသင်းတွေအနိုင်ရပြီးတော့semi final ကိုတက်မလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။